Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဒီဇင်ဘာလ16ရက်ဗုဒ္ဓညပဲ VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့မှတ်မှတ်စင်အောင်လို့ပြောပြပါမယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူနဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Republican ထက်လွှတ်တော်အမတ် Mitch McConnell တို့ကြားကိစ္စရဲ့အများအပြားမှာသဘောထားကွဲပြားပေမဲ့အတူတကွလက်တွဲလှုပ်ဆောင်လို့ရတဲ့ကိစ္စတွေရှိတယ်ဆိုတာ Mr. McConnell နဲ့တယ်လီဖုန်းစကားပြောချိန်အတွင်ပြောခဲ့တယ်လို့အင်္ဂါနေ့ကပြောပါတယ် Mr. McConnell ဟာ Joe Biden ကိုရွေးကောက်ပွဲအနိုင်ရသူအဖြစ်အတည်မှတ်ပြုဖို့တောက်လျှောက်ငင်းဆန်လာပြီးတဲ့နောက်တင်းလာနေကသမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်တွေမဲပေးခဲ့ကြပြီးအင်္ဂါနေ့မှမှ Joe Biden ကိုအနိုင်ရသူအဖြစ်အတည်မှတ်ပြုပြောဆိုခဲ့တာပ
ါ Our system of governmenthas processes to determine who will be sworn in on January the 20th.
ဇန်နဝါရီလ20ရက်နေ့မှာဘယ်သူကျန်းသစ်စာကျင်းစုမယ်ဆိုတာကိုဆုံးဖြတ်ဖို့ကျွန်တော်တို့ရဲ့အုပ်ချုပ်ရေးစနစ်မှာလုပ်ငန်းစဉ်တွေရှိပါတယ်။သမ္မတရွေးချယ်ရေးအဖွဲ့ကအဆုံးဖြတ်ပေးခဲ့ပြီးဖြစ်ပါတယ်လို့အထက်လွှတ်တော်တွင်မှမစ္စတာမက်ကွန်လွန်ကပြောသွားပါတယ်။သမ္မတရွေးချယ်ရေးအဖွဲ့မဲခွဲဆုံးဖြတ်တာမှာဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲအရေအတွက်306မဲရပြီးသမ္မတထရမ့်က232မဲရပါတယ်။ရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုပြီးအထောက်အထားမရှိဘဲဆက်ပြီးဆွဆွဲပြောဆိုနေတဲ့သမ္မတထရမ့်ကတော့ဂျိုးဘိုင်ဒန်ကိုနိုင်ငံရဲ့46ဆမြောက်သမ္မတအဖြစ်မစ်မက်ကွန်နယ်ကအတိမတ်ပြုလက်ခံလိုက်တဲ့အပေါ်တုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့လည်းမဲမတမာမှုဆိုင်ရာအထောက်အထားတွေအများကြီးထွက်လာနေပါတယ်။ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးဘယ်တော့မှမဖြစ်ခဲ့ဘူးပါဘူးဆိုပြီးတွစ်တာမှရေးခဲ့ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရအဖွဲ့ရဲ့စွမ်းအင်ဝန်ကြီးအဖြစ်မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးအောင်ဂျန်နီဖာဂရန်ဟ ோம் ကိုအမည်တင်သွင်းမယ်လို့ခန့်မှန်းထားတဲ့အကြောင်းဒီကိစ္စဆုံးဖြတ်ချက်ချတဲ့နှီးစက်တဲ့လူနှစ်ယောက်ကအင်္ဂါနေ့မှာပြောပါတယ်။သမ္မတဘရာကိုဘာမားလက်ထက်ဂျိုးဘိုင်ဒန်ဒုတိယသမ္မတဖြစ်ချိန်2009ခုနှစ်ကဂျန်နရယ်မော်တိုးစ်နဲ့ခရိုင်စလာမော်တော်ကားကုမ္ပဏီကြီးတွေကိုအစိုးရကရန်ပုံငွေထုတ်ပြီးကြားခံပေးခဲ့တဲ့ကိစ္စမှာဂရန်ဟ ோம் ဟာမစ္စတာဘိုင်ဒန်နဲ့လက်တွဲလို့ဆောင်ခဲ့သူပါ။အသက်62နှစ်အရွယ်ဂရန်ဟ ோம் ဟာမီရှိဂန်ပြည်နယ်ရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်ပြီး2003ခုနှစ်ကနေ2011ခုနှစ်ထိတည်တန်းနှစ်ကြိမ်လုပ်ခဲ့သူပါ။ပြည်နယ်အုပ်ချုပ်ရေးမှူးဘွားတော်ကလျှက်စစ်တားအသွင်ကားတွေအတွက်အဆင့်မြင့်ဘက်ထရီစက်ရုံတွေမီရှိဂန်ပြည်နယ်မှာတည်ဆောက်ဖို့ထောက်ခံခဲ့သူဖြစ်ပါတယ်။တည်ယူပို့ဆောင်ရေးဝန်ကြီးနေရာကိုတော့မစ္စတာဘိုင်ဒန်ကသူ့ရဲ့ပြိုင်ဘက်ဟောင်းဖြစ်သူပီတ်ဘူတီဂျက်ကိုအမည်တင်သွင်းလိုက်တဲ့အကြောင်းအင်္ဂါနေ့သတင်းတွေကပြောကြပါဗျ။အင်ဒီယားနာပြည်နယ် South Bend မြို့တော်ဝန်ပီတ်ဘူတီဂျက်ဟာပါတီကြီးတခုကိုကိုစားပြုပြီးသမ္မတရွေးကောက်ပွဲဝင်ပြိုင်သူတွေထဲမှာကိုလိန်လူချစ်သူအဖြစ်တရားဝင်ကြေညာပြီးဝင်ပြိုင်တဲ့ပထမဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ပွဲမှာအခြေအနေမလှဖြစ်ခဲ့ပြီးတဲ့နောက်နှုတ်ထွက်ခဲ့ပြီးနောက်ပိုင်းမှာတော့မစ္စတာဘိုင်ဒန်ကိုထောက်ခံခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာရေးပေါ်အကူအညီနောက်တစ်ကြိမ်ထပ်ပေးရေးကိစ္စလွှတ်တော်တွင်လာတော်ကြဆွေးနွေးနေရကနေသဘောတူညီချက်တစ်ခုရတော့မယ့်လာလာရှိလာတဲ့အကြောင်းပါတီညစလုံးရဲ့ခေါင်းဆောင်တွေကအင်္ဂါနေ့နှောင်းပိုင်းမှာပြောပါတယ်။အောက်လွှတ်တော်လူနည်းစုခေါင်းဆောင်ကေဗင်မက်ကတီကလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ကျွန်တော်ယူဆပါတယ်။သဘောတူညီချက်ရနိုင်ချေရှိလာပြီလို့ယူဆပါတယ်ဆိုပြီးဆွေးနွေးပွဲနှစ်ကြိမ်အပြီးမှာပြောခဲ့ပါတယ်။ဆွေးနွေးပွဲမှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမားနဲ့လူများစုခေါင်းဆောင်မစ်မက်ကွန်နယ်တို့လည်းပါဝင်ပါတယ်။မစ္စတာရှူမားကတိုးတက်မှုရနိုင်ပြီမကြခင်မှာသဘောတူညီချက်ရလာဖို့မျှော်လင့်ပါတယ်။သဘောတူညီချက်တစ်ခုရဖို့စစ်မှန်တဲ့ဆန္ဒတစ်ခုရှိနေတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးပြောပါတယ်။သဘောတူညီချက်တစ်ခုသာမရဘူးဆိုရင်အရေးပေါ်အကူအညီပေးထားတဲ့အဓိကအစီအစဉ်အများအပြားဟာဒီလားအကုန်မှာတက်တန်းကုန်သွားတော့မှာဖြစ်ပါတယ်။ဒီထဲမှာအလိုလိုမဲ့ဖြစ်နေသူအမေရိကန်စစ်နှစ်တန်းကိုပေးနေတဲ့အလိုလိုမဲ့ထောက်ပံ့ကြီးအစီအစဉ်နဲ့အိမ်ငှားကမပေးနိုင်တဲ့ခံမှန်းကြီးအမေရိကန်တန်း40စောင့်ဝါဒီကာလာအတွင်းနေအိမ်တွေကနေနှင်ချမခံရအောင်စိုင်းထားပေးတဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။ဩစတြေးလျနိုင်ငံကသူတို့ရဲ့ဘာလီတီးနှံဆိုင်ရာတင်ပို့ကုန်တွေပေါ်တရုတ်ကအခွန်အများအပြားချမှတ်ထားတာနဲ့ပတ်သက်ပြီးကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာတရားဝင်တိုင်ကြားလိုက်ပါပြီ။ဩစတြေးလျကုန်သွယ်ရေးဝန်ကြီးဆိုင်မွန်ဘာမင်ဂမ်က WTO မှာတင်ပြတိုင်ကြားတာတွေဟာအကောင်းဆုံးလို့ရမဟုတ်ပဲအချိန်ပိုကြပေမဲ့လက်ရှိအချိန်မှာတော့ဩစတြေးလျအတွက်ဆွေးနွေးပြောဆိုဖို့နေရာမှန်ပါပဲလို့ WTO တိုင်ကြားတဲ့ကိစ္စဒီကနေ့ထုတ်ပြန်ကြေညာချိန်မှာပြောသွားပါတယ်။ဩစတြေးလျရဲ့ဘာလီထုတ်ကုန်တွေပေါ်ဈေးနှုန်းနှိမ့်ချခြင်းဆိုင်ရာအစိုးရရန်ပုံငွေထောက်ပံ့မှုဆိုင်ရာအခွန်ငွေ 80.500 ခိုင်နှုန်းအထိမေလမှာတရုတ်နိုင်ငံကချမှတ်ထားတာပါ။ဩစတြေးလျနိုင်ငံရဲ့ဘာလီစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းကိုအစိုးရကအကြီးကျယ်ရန်ပုံငွေထောက်ပံ့ထားတယ်လို့တရုတ်နိုင်ငံကဆိုပြီးအဲဒီလိုအခွန်ကြီးတွေချမှတ်ခဲ့တာပါ။ဒီအခွန်ကြောင့် ဩစတြေးလျလယ်သမားတွေအနေနဲ့နှစ်စဉ်အမေရိကန်ဒေါ်လာ3,300ကျော်နှစ်နာမယ်လို့ခန့်မှန်းထားပါတယ်။ကြီးမားတဲ့အခွန်တွေချမှတ်ဖို့တရုတ်နိုင်ငံကအကြောင်းပြတာတွေဟာကြောင်းကျိုးခိုင်လုံမှုကင်းမဲ့တယ်လို့အချက်အလက်အထောက်အထားတွေအပေါ်အခြေမခံဘူးလို့ဝန်ကြီးဘာမင်ဂမ်ကပြောပါတယ်။တရုတ်နိုင်ငံဟာဩစတြေးလျရဲ့အကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကနှစ်ဖက်ကြားကုန်သွယ်မှုတန်ဖိုးဟာဒေါ်လာ190ဘီလီယံအထိရှိခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51kilohertz 9885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်ကျမများသစင်အောင်ပါတရင်းနေကိုဆက်လက်ကြီးညာပေးပါမယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့အထိစီးရင်တွေအရကမ္ဘာတဝန်းကိုဗစ် -19 ကူးစက်သူ82သန်းကျော်ရှိပြီးသေဆုံးသူက 1.6 သန်းကျော်ရှိပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာအခုထိကူးစက်သူ16သန်းကျော်နဲ့သေဆုံးသူက3သန်းကျော်ရှိပါတယ်။အိန္ဒိယမှာမနေ့ကအထိကူးစက်သူပေါင်း 9.6 သန်းနဲ့သေဆုံးသူ 13,300 ကျော်ရှိပါတယ်။ပြင်သစ်မှာနှစ်သစ်ကူးပွဲတော်မတိုင်မီကန့်သက်ထားတဲ့စီးမြင့်တွေကိုရှော့ချပေးခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့24နာရီအတွင်းမှာကူးစက်သူ 11,000 ကျော်နဲ့သေဆုံးသူက990ရှိပါတယ်။ကာယောဂအစကတည်းကနေအခုထိပြင်သစ်မှာကူးစက်မှုပေါင်း 1.3 သန်းနဲ့သေဆုံးသူက 5,900 ကျော်ရှိပါတယ်။နေကင်းဘက်မှာလွလွလပ်လပ်အပြင်ထွက်သွားလာမှုတွေကိုပြန်ပြီးခွင့်ပြုထားပေမယ့်ညပိုင်း၈နာရီကနေမနေ့၆နာရီအထိကိုအိမ်ပြေမထွက်ရအမိန့်ချထားပါတယ်။ Christmas အကျိုးဒီဇင်ဘာ24ရက်နေ့ညအတွက်ညမထွက်ရအမိန့်ရုပ်ပေးထားပြီးနှစ်သစ်အကျိုးညကိုတော့လူတွေအိမ်ပြေထွက်ခွင့်ကိုတားမြစ်ထားပါတယ်။ Britain မှာတော့အခုထိကူးစက်သူစုစုပေါင်း 1.8 သန်းနဲ့သေဆုံးသူပေါင်းက 6,400 ကျော်ရှိပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာတောင်ကိုရီးယားမှာဒီကနေ့ကူးစက်မှုနှုန်းမြင့်တက်ခဲ့ပါတယ်။ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့မြို့တော်ဆိုးမြို့နယ်တဝိုင်းပိုပြီးတင်းကျပ်တဲ့စီးမင်းကန့်သက်ချက်တွေချမှတ်ဖို့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရပါတယ်။တောင်ကိုရီးယားမှာဒီကနေ့တရက်ထဲကူးစက်သူ1000ကျော်နဲ့လွန်ခဲ့တဲ့48နာရီအတွင်းမှာသေဆုံးသူက25ယောက်ရှိပါတယ်။အခုထိကူးစက်သူပေါင်းက4,500 ကျော်နဲ့သေဆုံးသူ600ကျော်ရှိပါတယ်။ဂျပန်နိုင်ငံမြို့တော်တိုကျိုမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ688ယောက်ရှိပါတယ်။နိုင်ငံတွင်ခုထိကူးစက်သူပေါင်း 38,400 ကျော်နဲ့သေဆုံးသူပေါင်းက 2,680 ကျော်ရှိပါတယ်။ဝန်ကြီးချုပ်ယူရှိတဲ့ဆူဂါအနေနဲ့ကာယောဂကြောင့်စီးပွားရေးထိခိုက်မှုတွေကြားမှာနောက်ထပ်ကန့်သတ်ချက်တွေချမှတ်ဖို့တုံ့ဆိုင်နေတာလည်းဖြစ်ပါတယ်။သီရိလင်္ကာနိုင်ငံမှာပိတ်ထားတာ2လလောက်ရှိပြီဖြစ်တဲ့အဓိက5စီးကြီးကိုပြန်ဖွင့်ခွင့်ပြုလိုက်ပါတယ်။မြို့တော်ကိုလံဘိုအစွန်အဖျားမှာရှိတဲ့ဒီ5စီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ50နီးပါးတွေ့ခဲ့ပြီးတဲ့နောက်အောက်တိုဘာလတုန်းကပိတ်ထားခဲ့တာပါ။ဒီ5စီးကနေစတင်ခဲ့တဲ့ကူးစက်မှုကနေလူပေါင်း 26,800 ကျော်လောက်ကိုရောဂါကူးစက်ခဲ့ပါတယ်။အခုစီးပြန်ဖွင့်ခွင့်ပေးပြီးမြဲလက်ကားရောင်းဝယ်တာတွေကိုတော့ကန့်သက်ထားပါတယ်။သီရိလင်္ကာမှာအခုထိရောဂါကူးစက်သူပေါင်းက 3,400 ကျော်နဲ့သေဆုံးသူ154ယောက်ရှိပါတယ်ရှင်American, Britain နဲ့ Canada နိုင်ငံတွေမှာ COVID-19 ကာကွယ်ဆေးစပ်ပြီးတော့ထိုးပေးနေချိန်မှာပဲကမ္ဘာလူဦးရေ၄ပုံတစ်ပုံနှိပါးဟာ2022ခုနှစ်အထိကာကွယ်ဆေးရနိုင်ပွဲမရှိဘူးလို့လေ့လာချက်တရက်ကဖော်ပြပါဗျ။ချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးတွေကိုစမ်းသပ်မှုမပြီးခင်နဲ့သုံးဆွဲဖို့ခွင့်ပြုချက်မရခင်ကတည်းကအဝေယူထားကြတာပါ။ COVAX လို့ခေါ်တဲ့တစ်ကမ္ဘာလုံးကာကွယ်ဆေးညီလူညီမျှရရှိရေးအစီအစဉ်ကနေဖွံ့ဖြိုးဆဲနိုင်ငံ62နိုင်ငံအတွဲ၈နှစ်မှာထိုးစီး2ဘီလီယံဝယ်ယူဖို့ငွေကြေးမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ Act လို့ခေါ်တဲ့ COVID-19 ကာကွယ်ဆေးအမြင်ရရှိရေးအဖွဲ့က Bruce Ellwood ကပြောပါတယ်
။ So what we're trying to do with those 2 billion doses is target
the way ထိုးစီးပေါင်း2ဘီလီယံရဖို့ညီမန်းထားချိန်မှာပဲလူချင်းခက်ခွာခွာနေတာဈေးရုံတွေမှာအထူးကြမ်းမတ်ကုသနေရတာတွေနေသွားအောင်လုပ်တာနဲ့စီးပွားရေးပြန်ကောင်းအောင်လုပ်ဖို့လိုပါတယ်။ဒါတွေကကျွန်တော်တို့လုပ်နိုင်တဲ့အရာတွေပါ။ဒါပေမဲ့ဒေါ်လာ5ဘီလီယံလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ပေနဲ့တော့ကာကွယ်ဆေးတွေရအောင်ကျွန်တော်တို့မလုပ်နိုင်ပါဘူးလို့သူကပြောပါတယ်။ လီလာတွေ့ရှိချက်အသည့်အရာကာကွယ်ဆေးထုတ်လုပ်သူကုမ္ပဏီ73ခုကထိုးစီ 9.5 ဒံနီးပါးရောင်းချဖို့ကြိုတင်အမှားစာရီရရှိထားပြီးကြိုတင်ဝယ်ယူထားတဲ့နိုင်ငံတွေရဲ့တဝက်ကချမ်းသာတဲ့နိုင်ငံတွေဖြစ်တယ်လို့ကမ္ဘာလူဦးရေရဲ့14ရာခိုင်နှုန်းသာရှိတာပါကာကွယ်ဆေးထုတ်လုပ်မှုမှာရှေ့ကဥဆောင်နေတဲ့ဆေးကုမ္ပဏီကြီးတွေအားလုံးစွမ်းအားအမြင့်ဆုံးနဲ့ထုတ်လုပ်ရင်2021ခုနှစ်ကုန်မှာလူပေါင်း6ဘီလီယံကိုကာကွယ်ဆေးထုတ်ပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်ကာကွယ်ဆေးတက်တဲ့သမ6ဘီလီယံလိုအပ်နေဦးမှာဖြစ်တယ်လို့လည်းလီလာအချက်မှာဖော်ပြထားပါတယ်ရှင်အမေရိကန်နိုင်ငံမှာကာယောဂဆိုင်ရာကုစားပေးရေးငွေကြေးထောက်ပံ့ပေးဖို့အစီအစဉ်ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေတာနဲ့အတူဒီကနေ့အာရှစုရှယ်ယာဈေးကွက်အတည်ပြခဲ့ပါတယ်ဂျပန်နီကေးအညွန်ကင်းက3.2%ခိုင်နှုန်းဩစတြေးလျ S&P ASX က3.8%ခိုင်နှုန်းဟောင်ကောင်ဟန်ဆန်အညွန်ကင်းက3.8%ခိုင်နှုန်းနဲ့ကိုရီးယား QSPI အညွန်ကင်းက3.5%ခိုင်နှုန်းထိုင်ဝမ် TSEC က1.6%ခိုင်နှုန်းအတီးတီးမြင့်တက်ခဲ့ပါတယ်စင်ကာပူကွန်ပိုစစ်ညွန်ကင်းကတော့3.25%ကျဆင်းခဲ့တဲ့အတွက်ရာခိုင်နှုန်းအပြင်တည်တည်တတ်တာကျဆင်းတာမရှိပါဘူး။အိန္ဒိယဆန်ဆက်စ်ညွန်ကင်းကဒီကနေ့နှောင်းပိုင်းမှာ3.8%ပြန်ပြီးတော့မြင့်တက်ခဲ့ပါတယ်။ကမ္ဘာရွှေဈေးတောင်စကိုအမေရိကန်ဒေါ်လာ1858.30နံ3.1%မြင့်တက်ခဲ့ပါတယ်။အမေရိကန်ယင်းနန်ဈေးတစီကိုဒေါ်လာ48.60နံနိုင်ငံတကာစံတက်မှတ်ထားတဲ့ Brent ယင်းနန်ဈေးစီကတစီကို50.84ဒေါ်လာရှိတဲ့အတွက်ရာခိုင်နှုန်းအရအပြောင်းလဲသိပ်ပြီးတော့မရှိပါဘူး။ဒီကနေ့အမေရိကန်အဓိကအစုရှယ်ယာကျူယောင်းကျူဝဲဈေးကွက်လဲတရိပ်ပြခဲ့ပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကိုဗစ်ကံရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ယာယီရန်နာထားတဲ့ပြည်တွင်းနေကြောင်းခရီးစဉ်တွေဒီကနေ့ပြန်လည်ပြေးဆွဲပြီးမှုခရီးသည်တွေလိုက်ပါခွင့်ရဖို့ကြိုးပမ်းနေပေမယ့်အခက်အခဲတချို့လည်းရှိနေတဲ့အကြောင်းတင်ပြပါမယ်။ကျွန်မကတော့စုစုပါကံယောဂကာလယာယီပိတ်ထားတဲ့ပြည်ရင်းနေကြောင်းခီးစဉ်တွေပြန်လည်ပြေးဆွဲရမှာရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာကျန်းမာရေးလမ်းညွှန်ချက်နဲ့အညီခွင့်ပြုပေးနေပါတယ်။လေကြောင်းခီးသွားမဲ့သူတွေအနေနဲ့ခီးစဉ်မတိုင်ခင်ယောဂပိုးရှိမရှိသိနိုင်မှုကျန်းမာရေးဌာနကသတ်မှတ်ထားတဲ့နေရာတွေမှာလေရင်လက်မှတ်အထောက်အထားပြပြီးစစ်ဆေးမှုခံယူဖို့လည်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကညွှန်ကြားထားပါတယ်။၃-၅လောက်ကြာပိတ်ထားခဲ့ရတာကြောင့်ခီးသွားမဲ့သူတွေအများအပြားရှိနေပြီးလေရင်ခီးစဉ်အစားအနေမှာအခက်အခဲချို့လဲကြုံခဲ့ရပါတယ်။ရန်ကုန်ကနေရခိုင်ပြည်နယ်စစ်တွေမြို့ကိုပြန်ဖို့ပြင်ဆင်နေတဲ့ကိုပူပူမင်းကတော့ကျမ်းမာရေးစစ်ဆေးမှုခံယူတဲ့အစီအစဉ်တွေမှာပုံပြီးစနစ်ချဖို့လိုတယ်လို့ပြောပါတယ်
။ကျွန်တော်အမြင်ဆိုရင်တော့ဥမာလာစစ်တဲ့လူတွေကိုဒီအမိုးလေးနဲ့သူတို့ထားပြီးတော့ဥမာပေါ့လူတွေဆိုရင်တခါတည်းစုပြုံပြီးတော့တိုကင်ပေးရပုံစံမျိုးမဟုတ်ပဲနဲ့သူ့ရဲ့စင်ညာအလိုက်ပဲသူ့ဟာသူတယောက်ချင်းတယောက်ချင်းအဲ့လိုသွားတာပိုကောင်းမှတင်တယ်။အခုကတော့ဘယ်လိုကောင်းမလဲ။သူကတိုကင်ပေးရဆိုပြီးလူကစုပြီးတော့သွားလိုက်တယ်ကောင်းတဲ့ကြတော့သုံးပေတဲ့မကွာတော့ဘူးအကုန်စုတော့အဲ့မှာလေယောဂါပြန်ဖြစ်ရင်လည်းဖြစ်သွားနိုင်တယ်အဲ့လိုမျိုးတစ်ချက်ပေါ့စီကန်းရှိရှိလေးနဲ့သူ့ဟာသူသုံးပေကွာသုံးပေကွာကိုမဲပေးခဲ့တယ်လို့ပဲလေဟိုမှာ3 6ပေကွာရှိတယ်အဲ့လိုမျိုးလေးအစီအစဉ်တခြားလုပ်ပြီးတော့ကောင်းမယ်ဘဝလူကအကုန်လုံးပြုံနေတဲ့အခါကျတော့တိတ်ပြီးတော့အစဉ်တော့တိတ်မပြေချင်ခင်ဗျာ
ကယောဂကူဆတ်မှုတွေအများဆုံးကြုံနေရတာကြောင့်အိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းကခရီးသည်တွေအနေနဲ့လေကြောင်းခရီးစဉ်တွေမှာလိုက်ပါမယ်ဆိုရင်ခရီးမထွက်ခင်36နာရီအတွင်းမှာစူးလေဖျားလမ်းမှာရှိတဲ့ tourist bar မှာအစာအုံနဲ့အောင်မင်္ဂလာအဝေးပြေးဝင်တဲ့ကဒေသန္တရကျန်းမာရေးဌာနတို့မှာစစ်ဆေးနိုင်ပါတယ်စစ်တွေမျိုးကိုတာဝန်ထမ်းဆောင်မှုသွားရောက်မယ်တက္ကသိုလ်တွဲဘက်ပါမောက်ခဒေါက်တာတက်ဝေဝင်းကတော့ယောဂပိုးရှိမရှိစစ်ဆေးပေးတဲ့နေရာမှာကျန်းမာရေးစံသမတ်ချက်တွေအတိုင်းဆောင်ရွက်ထားပေမယ့်အားနည်းချက်တွေရှိနေတာကိုလည်းတွေ့ရတယ်လို့ပြောပါတယ်
အခုမနေ့ကမှစပြီးဒီမှာစစ်တာဆိုတော့လေနည်းနည်းတော့ဟိုစီစီမျိုးတော့နည်းနည်းလေးတော့အပြင်မှာပေါ့လူရဲ့အပြင်မှာနည်းနည်းလေးဂျမ်းဖြစ်နေတယ်အဲအထဲမှာတော့စနေတကြတို့အစီအစဉ်ထားပါတယ်ဒါပေမဲ့အပြင်မှာဟိုပိဋကတ်တွေနေပေါ့နော်ဘယ်လိုပြောပဲဧည့်သည်တွေပိဋကတ်တွေနေကအပြင်မှာဟိုစနေတကြလေးတန်းစီပြီးဝင်ဖို့ပေါ့နော်အဲ့ဒါတော့နည်းနည်းစနေတကြဖြစ်ဖို့လိုနေသေးတယ်ပေါ့နည်းနည်းလေးတော့လေဒါတော့ဖြည်းဖြည်းနဲ့အစီအစဉ်တို့တိသွားမှာပါလေခုမှတရက်နှစ်ရက်ပဲရှိသေးရဲ့ဆိုတော့အဆင်ပြေပါတယ်အထဲမှာတို့စနေတကြအဲထိုင်ဖို့နေရာအစားလေထိုင်ဖို့နေရာအစားလိုက်ပြီးနေရာချထားပေးတယ်အဲပြီးလို့ရှိရင်တယောက်ပြီးတယောက် text စစ်ခိုင်းနေပေါ့နော်အဲ text ယူပြီးလို့ရှိရင်ဟိုဘက်တည်တံ့ထားတဲ့အခန်းမှာသုံးမိချားသည်ပေါ့နော်အဲကျမကြီးဝန်ကြီးဌာနညှိနှိုင်းချက်နဲ့အညီထားသူတို့ထားပါသုံးမိချားသည်ခုံလေးနဲ့ထိုင်ပြီးစောင့်နေရတယ်နိုင်ဘက်တော့စောင့်ရတယ်ပေါ့အဝဲစောင့်ပြီးအဖြေတစ်ခါရေးပေးလိုက်ပါတယ်အဆင်ပြေပါတယ်အားလုံ
းလေကြောင်းခီးသွားမဲ့သူတွေအနေနဲ့ covid ရောဂါပိုးရှိမရှိကျမကြီးစစ်ဆေးချက်အပါအဝင်ခီးစဉ်တလျှောက်လိုက်နိုင်ရမယ့်စီမင်းတွေကိုလည်းကျမကြီးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ် ခီးသည်တွေအနေနဲ့သဆိုင်ရာဒေသတွေကိုရောက်ရှိတဲ့အခါမှာဒေသခံအာဏာပိုင်တွေကထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေနဲ့စစ်ဆေးမှုတွေကိုလည်းလက်ခံကြရမှာပါ။ကိုဗစ်ကရောဂါကူးစက်မှုတွေတကျော့ပြန်တိုးလာရကသေဆုံးသူ 2,300 ကျော်နဲ့ကူးစက်သူ 3,000 ကျော်ရှိနေချိန်မှာပဲမြန်မာနိုင်ငံပြည်ရင်းနေကြောင်းခီးစဉ်တွေကိုခွင့်ပြုလိုက်ပေမဲ့ပြည်ပခီးစဉ်တွေကိုတော့ဒီနှစ်ကုန်အထိပိတ်ထားဆဲဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါ။ရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်။ကျွန်မတို့ပြည်ရင်းမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ကိုဗစ်ကရောဂါကာလအမျိုးသမီးတွေအင်ကွင်းအကြံပတ်ခံရမှုတိတိတသာတိုးလာနေတယ်လို့ကုလသမဂ္ဂအမျိုးသမီးရေးရာအဖွဲ့ကပြောဆိုလိုက်တဲ့အချိန်မှာပဲမြန်မာနိုင်ငံမှာလည်း9ဆတိုးလာတဲ့အကြောင်းအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ရဲ့စစ်တမ်းတစ်ခုကတွေ့ရှိခဲ့တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကာလအမျိုးသမီးတွေအိမ်တွင်အကြံဖက်ခံရမှုတွေအရင်နှစ်ကတည်းက9ဆအထိတိုးလာတယ်လို့အမျိုးသမီးအရေးဆောင်ရွက်နေတဲ့အခရာအမျိုးသမီးအဖွဲ့ကပြောပါရယ်။ပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီလကနေမေလအတွင်းအိမ်တွင်အကြံဖက်မှု18မှုသာရှိခဲ့ပေမဲ့ဒီနှစ်2020ပြည့်နှစ်အတွင်းအလားတူကာလအတွင်းမှာ52မှုထက်မနည်းရှိခဲ့တာကိုတွေ့ရတယ်လို့ပြောပါရယ်။အထူးသဖြင့်မြန်မာနိုင်ငံမှာကပ်ရောဂါကာလကြုံရချိန်မှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတဲ့အတွက်အိမ်တွင်းအကြံဖတ်မှုတွေပိုတွေ့ရတယ်လို့လည်းအခရာအမျိုးသမီးအဖွဲ့တီထောင်သူဒေါက်တာထားကပြောပါရယ်
။ online တွေပါတယ်ပါ၄နေရာ၅နေရာလောက်ထည့်လိုက်ရပြီးတော့ online ဆောင်မှာလည်းဟို၉နေရာလောက်မှာပေါ့နော်။ online ကိုဆက်ဆံလဲ online နဲ့ဟို online ကိုခွင့်ပေးပြီးတော့နော်သူတို့ဆိုသူတို့နေရာတွေမှာလည်း service ပေးနိုင်အောင်ထည့်လိုက်ရတဲ့ချက်ချင်းပဲ။ဒီ online နဲ့ဖြစ်နေရတယ်။အဲ့တော့အခုဆိုရင်တော့အရင်က master april region လောက်အထိပေါ့နော်တော်တော်တက်တာ။အဲ့လောက်ဒီ rate ကမတက်ပါဘူး။ဒါပေမဲ့အရင်ကတိကျတဲ့နှစ်တည်းကဆော့ဆော့တက်နေကြတယ
်။ကုလသမဂ္ဂအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ကလည်း covid ကပ်ရောဂါကာလအတွင်းကမ္ဘာတဝန်းကတန်းနဲ့ချီတဲ့အမျိုးသမီးတွေအိမ်တွင်အကြံဖတ်မှုတွေနဲ့ရင်ဆိုင်ခဲ့ရကြောင်းပြောဆိုထားပါတယ်။ကပ်ရောဂါကူးစက်မှုအန္တရာယ်ကြောင့်မလိုအပ်ပဲအိမ်ပြင်မထွက်ဖို့ပြောထားတဲ့အချိန်မှာပဲလက်တွဲပေါ်ဒါမှမဟုတ်ခင်မွန်းဖြစ်သူတို့ရဲ့လိမ့်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအကြံဖက်ခံရမှုတွေနဲ့ရင်ဆိုင်ခဲ့ရသူဟာအသက်15နှစ်ကနေ49နှစ်ကြာအမျိုးသမီးနဲ့မိန်းကလေး243တန်းရှိတယ်လို့ကုလသမဂ္ဂအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်တာပါပဲ။အိမ်တွင်အကြံဖက်ခံရသူအမျိုးသမီးတွေထဲမှာ40ရာခိုင်နှုန်းလောက်ကသာတိုင်ကြတာအကူအညီတောင်းတာတွေရှိခဲ့ပြီးတော့အများစုကမိသားစုနဲ့မိတ်ဆွေတွေစီကိုသာအကူအညီတောင်းနေရှိတယ်လို့လည်းဖော်ပြထားပါပဲ။မြန်မာနိုင်ငံမှာလည်းအမျိုးသမီးတွေနဲ့ကလေးငယ်တွေအိမ်တွင်အကြံဖက်ခံရမှုတွေနဲ့ပတ်သက်လို့အသိပညာပေးတာတွေနဲ့အကူအညီပေးတာတွေအားနည်းနေတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့အခရာအဖွဲ့ကဒေါက်တာထားကပြောပါရယ
်။မိသားစုပြန်နိုင်ချင်တာပဲလို့သိပါရင်တော့တိုင်ဖို့သုံးဖြတ်တဲ့တိုင်ချင်မယ်လို့တိုင်မယ်ဆိုရင်တတ်သိရှိရဲ့လို့ခွင့်ပြောမယ်ဆိုရင်တတ်သိရှိရဲ့လူတွေရဲ့ရခိုင်နှောင်းဒီအရေးနဲ့အမှဆိုရင်ဒီမှာအမတခါရပြဆင်မှာဟိုမဘာအစိုးရအဖွဲ့ဝင်တယုံယုံကိုဖုံးဆက်လိုက်ပါသေးတယ်။ခယုံယုံကိုဖုံးဆက်လိုက်တာနဲ့ဒီလူမှုဝန်ထမ်းဥစ္စာနာကိုဆက်ရမယ်ဆိုသိရမယ်။အမျိုးသမီးအဖွဲ့ကိုဆက်ရမယ်ဆိုသိရမယ်။ရဲဌာနတရရဲ့ရုပ်ကိုတိုင်းတိုင်းမတိုင်းတိုင်းအမှုဖုံးဖုံးလုပ်ဖွင့်ဖုံးဆက်လိုက်ပါ။ရဲဌာနဖုံးဆက်ပြီးတော့ကျွန်တော်အမျိုးသမီးအဖွဲ့ရှိတယ်လို့မေးလိုက်ပါ။နာမည်တစ်ခုခုပြောပါလိမ့်မယ်ဖုန်းနံပါတ်တစ်ခုခု
ကုလသမဂ္ဂအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ကတော့ကပ်ရောဂါကာလနောက်ဆက်တွဲအကျိုးဆက်အဖြစ်ဘီကင်းလုံခြုံရေးကျန်းမာရေးနဲ့ငွေရေးကြေးရေးတွေအတွက်စိုးရိမ်ပူပန်မှုတွေမြင့်တက်လာရကမိသားစုတွေမှာအကြက်တဲတွေနဲ့အတူအိမ်တွင်အကြမ်းဖက်မှုတွေလည်းပုံများလာနိုင်တယ်လို့သတိပေးထားပါရရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ခရီးပြင်းနဲ့ ခါပေါ်မြို့နယ်မှာရှိတဲ့စစ်စခန်းတစ်ခုကိုကရင်တိုင်းဒေသလက်နက်ကိုင်ဖွဲ့ KNU လက်အောက်ခံတပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ကြောင်းသမ္မတော်ဘက်ကပြောဆိုလိုက်တဲ့အကြောင်းသိပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါဖာပေါ်မြို့နယ်ကတပ်မတော်စခန်းရှိရာမဲဝိုင်ကျေးရွာနဲ့အနီးဝန်းကျင်ကိုဘီအမ်မြူရာစီယုံလျှောက်ခံ KNLL တပ်မ5ဖွဲ့ကဒီသတင်းပတ်ထဲမှာပဲပြစ်ကတ်တိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေးခြင်းမှုတွေရှိခဲ့တဲ့အကြောင်းတပ်မတော်ကပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုအတွက်တုတ်ပြန်သွားမယ်လို့လဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်။တပ်မတော်ကအရင်ကတည်းကရှိခဲ့တဲ့မဲဝိုင်စခန်းနဲ့ပတ်ဝန်းကျင်မှာလာပြီးမိုင်းထောင်မှဆိုတိုက်ခိုက်တာနဲ့မဲဝိုင်စခန်းကိုလာပြီးပြစ်ခတ်တာလေ။ကျွန်တော်တို့ထုတ်ပြန်လိုက်တဲ့အထက်မှာတော့လာပြီးမိုင်းထောင်မှဆိုတိုက်ခိုက်လို့ရရှိစစ်ပြီးတချို့ထိခိုက်တာရတယ်၊ကြာဆုံးတာရှိတယ်။အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တပ်မတော်နေရာတော့လုံလုံးကြီးကလိုအပ်ချက်တွေဆက်လက်ဆောင်ရွက်ပါအောင်
တမရဘက်ကဆောင်ရွက်မဲ့အစီအစဉ်အသေးစိတ်ကိုတော့ပြောခွင့်ရပုဂ္ဂိုလ်ကမပြောခဲ့တယ်လို့ထိခိုက်သေးဆုံးမှုအသေးစိတ်ကိုလည်းမသိရပါဘူးဒေသခံတူဖြစ်တဲ့စောသီးကတော့တိုက်ခိုက်မှုအတွင်းတမရဘက်ကအနည်းဆုံးနှုတ်ချဆုံးခဲ့တယ်လို့ဆိုပါတယ
်ဒီကြောင့်တပ်စခါတွေတဲ့လူတပ်မငါးခွဲလာပြတာပေါ့ငါဝယ်ယူရတယ်မှာပဲစခါရှိတဲ့ကြာရဲအဲမင်းခေါ်တယ်လေအဲ့ဒီမှာသူကစခါကိုလာပြတယ်လာပြသွားသူတို့ဝန်ထားတာကျွန်တော်သိရတာတော့၂ယောက်ကြာသွားတယ်၆ယောက်သာရဖြစ်တာအဲ့ဒီလိုကြာ
ဒီစင်မှာ15ရက်နေ့မနေ့ပိုင်းမှာ KNL တပ်မ9ဖွဲ့ကနေမိုင်းဆွဲတိုက်ခိုက်လို့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတပ်မတော်သားတို့ချို့ထိခိုက်မှုတွေရှိခဲ့တဲ့ကြောင်းနဲ့ဒီလအထက်မှာပဲမဲဝိုင်ရွာလေးတပ်မတ်နယ်မြေကျော်လွန်ပြီးမိုင်းဆွဲတိုက်ခိုက်မှု9ကြိမ်နဲ့ချောင်းမြောင်ပြစ်ခတ်တိုက်ခိုက်မှု4ကြိမ်ရှိခဲ့ကြောင်းမနေ့တုန်းကပဲတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဘာပုံမြို့နယ်တွင်မြန်မာစစ်တပ်နဲ့ KNU စစ်ဖွဲ့တို့ကြားပြစ်ခတ်မှုဖြစ်ပွားနေတာနဲ့ပတ်သက်လို့ KNL သမန်ငါတာဝန်ရှိသူတွေနဲ့ KNU ကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး KNL ကတော့တမတော်အနေနဲ့အရင်သတ်စခန်းချထားတဲ့သတ်စခန်းတွေနဲ့သမန်တူးချက်သတ်စခန်းတွေကိုဒီနှစ်ကိုနောက်ဆုံးစာရုပ်သိမ်းပေးဖို့တောင်းဆိုထားပြီးပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့နိုင်ငံလုံခြုံရေးအတွက်လိုအပ်တယ်လို့ဆိုင်ရွက်မှာဖြစ်ကြောင်းဒီလဆန်းမှာပဲသတင်းထုတ်ပြန်ထားပါတယ်ပြည်ကရဲ့ဇူလိုင်လ16ရက်နေ့ကဖာပေါ်မြို့နယ်ပူလူထာကျေးရွာနေအမျိုးသမီးတူကိုအမှတ်၈စစ်ကူကဲရေးဌာနချုပ်စကကလောက်ခံတမတော်ဒါနူးကပြစ်ဒဏ်ခဲ့ပြီးနောက်ပိုင်းဒေသတွင်းမြန်မာစစ်တပ်စခန်းရုပ်သိမ်းကြီးဒေသခံထောင်နှက်ကြီးတောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့မှုပါတယ်KNU ကရင်မျိုးသားစည်းရုံးဟာမြန်မာဆိုရနဲ့ NCA ပြည်ကြလက်မှတ်ရေးထိုးထားပေမဲ့ဖာပေါ်ခရိုင်ဘက်မှာတော့တိုက်ပွဲတွေဖြစ်ပွားနေစေပါအစိုးရပြည်ဒေသတွင်းလမ်းပေါ်လုံနေတဲ့မြန်မာစစ်တပ်နဲ့ KNU ဖာပုံခရိုင်တပ်မငါတပ်ဖွဲ့တို့ကြားစစ်ရေးသိမ်းမှနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်မြန်မာနိုင်ငံနယ်စပ်တာချီလေးမြို့ကနေရပ်ပြောင်းကြတဲ့ထိုင်းနိုင်ငံသားတွေမှာကိုဗစ်ရောဂါပိုးတွေ့ရှိတဲ့သတင်းတွေဇက်တိုက်ဆိုသလိုထွက်ပေါ်နေချိန်မှာပဲဒီကနေ့ထိုင်းနိုင်ငံသား15ယောက်တရားဝင်အစီအစဉ်နဲ့နေရပြန်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။မြန်မာနိုင်ငံကနေတရားမဝင်နေဆက်ဖြတ်ကျော်ပြီးနေရပြန်ကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်တရားဝင်နေရပြန်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံသားတွေနေရပြန်နေကြတာဖြစ်ပါတယ်။ဒီကနေ့မှာတော့ကလေးငယ်တွေအပါအဝင်ထိုင်းနိုင်ငံသား15ဦးနေရပြန်ခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးနဲ့စစ်ဆင်ညှိနှိုင်းရေးကော်မတီအတွင်းမှဦးစီသူမောင်ကပြောပြပါတယ်
ဒီနေ့ကတော့ကျွန်တော်တို့ဒီထိုင်းနိုင်ငံသား73ဦးပေါ့ကလေး2ဦးအပါဆိုတော့15ဦးပေါ့ရင်းဝင်ပိုက်ကလေး2ယောက်ပါတော့ပေါ့နော
်73
ဦးသူတို့တော့ဒါကျွန်တော်တို့ကတန်ရုံးခွင့်ပြုစာရင်းနဲ့တရားဝင်ဆက်ပြောင်းပြရအောင်မနေ့ပိုင်းကပေါ့ဟုတ
်ပြီးခဲ့တဲ့သတင်းပတ်ထဲမြန်မာနိုင်ငံမှာတရားမဝင်ရောက်ရှိနေထိုင်နေသူတွေအပါအဝင်ထိုင်းနိုင်ငံသား100ကျော်နေရပြန်ဖို့ရမှာ9ဦးဟာရောဂါကူးစက်နေကြောင်းစစ်ဆေးတွေ့ရှိခဲ့ပါတယ်ဒါကြောင့်လေယောဂပိုးစစ်ဆေးမှုတွေကိုပုံမထရောက်အောင်ဆောင်ရွက်ဖို့စီစဉ်ထားတယ်ဆိုပြီးဦးစီသူမောင်ကပြောပါတယ်
။ပြီးခဲ့တဲ့အပတ်တုန်းကပြန်လာတဲ့အဖွဲ့ထဲမှာဒီကိုဗစ်ဟိုဘက်မှာကူးစက်ထားမှုခံရတဲ့အတွက်ကြောင့်မဝင်တဲ့အင်အားတွေလည်းလဲသွားတာပေါ့သူတို့တွေလည်းဟိုပိုင်းအင်ပိုဂရမ်မျိုး H ပိုဂရမ်မျိုးထားထားတဲ့ခါကျတော့ဝင်တဲ့အင်အားလဲသွားတဲ့အတွက်ကြောင့်လောလောဆယ်စစ်ဆေးမှုတွေစတင်ပြုလုပ်ဖို့တော့လည်းစံ့ကြအောင်ပဲဗျ။
ဟိုဘက်ကရောက်မှတွေ့တာကတော့အလုံးပေါင်း9ယောက်ပေါ့ကျွန်တော်တို့ဒီဘက်မှာစတွေ့ထားတဲ့လူကတော့ဟို9ယောက်ပေါ့အဲ9ယောက်အပါဆိုတော့14ဦးပေါ့
မြန်မာနိုင်ငံတာချီလေးမျိုးကနေတရားမဝင်နေဆက်ဖြတ်ကျော်ပြန်လာသူတွေထဲမှာယောဂပိုးစတင်တွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကနေဆက်ဒေသတွေမှာ ပုံမတင်းတင်းကျပ်ကျပ်စောင့်ကြည့်စစ်ဆေးနေတယ်လို့မြေရပြောင်းရင်သူတွေကိုလည်းတရားဝင်အစီအစဉ်နဲ့ပြန်ကြဖို့တိုက်တွန်းနေပါတယ်။တချိန်တည်းမှာပဲထိုင်းနိုင်ငံမှာဖမ်းဆီးခံရရတဲ့မြန်မာနိုင်ငံသားတွေကိုလည်းထိုင်းရနာပိုင်းတွေကမြန်မာတာဝန်ရှိသူတွေထံတရားဝင်လွှဲပြောင်းပေးနေပါတယ်။မနေ့တုန်းကလည်းထိုင်းနိုင်ငံမှာဖမ်းဆီးခံရရတဲ့မြန်မာနိုင်ငံသား လူရဲ့စီအကျဉ်းသားတရာကျော်ကိုထိုင်းရနာပိုင်းတွေကမြန်မာနိုင်ငံတာချီလေးမျိုးကတာဝန်ရှိသူတွေထံကိုလွှဲပြောင်းပေးခဲ့တာပါ။ကိုဗစ်ကာယရောဂါကြောင့်သေဆုံးသူ60နဲ့90သူ၄000နေရာကျော်ရှိတဲ့ထိုင်းနိုင်ငံမှာရောဂါပိုး90မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2300ကျော်နဲ့90သူ3000တောင်းကျော်ရှိနေတာကြောင့်ရောဂါ90မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်အထွက်တွေနဲ့
မင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါဘင်္ဂလားဒေ့စ်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားကိုပို့တဲ့လူကုန်ကူးမှုဟာစံပြရှုပ်ထွေးပြီးစခန်းတွင်းကလူတွေအဓိကပါဝင်ပတ်သက်နေတဲ့ဒေါ်လာတန်းချီတဲ့လုပ်ငန်းဖြစ်တယ်ဆိုရာကိုဒီလူကုန်ကူးမှုကိုရက်ထဲမှာပါတဲ့သူတွေနဲ့စုံစမ်းမေးမြန်းမှုကနေထွက်ပေါ်လာပါတယ်လူတထောင်ဆက်နဲ့ထိုင်းမှတ်ပုံတင်ငါးပန်းတင်ပေါ်တွေဂျူရူဖုံးတွေထောက်ပံ့ရေးရေးရင်ဘင်္ဂလားဒေ့စ်စခန်းတွေနဲ့အရှိတောင်အရှတလွားကလက်စားတဲ့အာဏာပိုင်တွေဟာဒီကွန်ရက်ကြီးထဲမှာပါဝင်ပတ်သက်နေတယ်လို့ AFP ရဲ့စုံစမ်းဖော်ထုတ်ထားတဲ့ဆောင်းပါးကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေရဲ့တန်ဆူးချိုးတွေအဆောင်ဂိတ်တွေကိုအလွယ်တကူဖြတ်နိုင်တဲ့သုံးဘိန်းကားလေးတွေရဲ့ရင်မောင်းတွေဟာဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကိုလူကုန်ကူးတဲ့ရှုပ်ထွေးလာတဲ့ကွန်ရက်ကြီးနဲ့ပတ်သက်ပါတယ်။ဒီသုံးဘိန်းကားလေးတွေနဲ့စိတ်ကန်းကိုသွားအဲ့ဒီကနေတဆင့်လှေငယ်လေးကိုစီးဘင်္ဂလားပင်လယ်အော်အတွင်းကငါးပန်းတင်မောကြီးပေါ်ကိုတက်ပြီးမလေးရှားကိုသွားကြတာပါဒီထဲမှာအသက်16နှစ်အရွယ်နာမူဟာဆန်လည်းလိုက်သွားခဲ့ပါတယ
်ပိုက်စီမနင်းဒိုရီယာ
ကျုံခဲ့ရတဲ့အဖြစ်ဆိုးကြီးကိုဘယ်တော့မှမမေ့ရဘူးလူကုန်ကူးသူတွေတင်မောသားတွေအားလုံးကကျွန်တော်တို့ကိုဖိနှိပ်နှိပ်စက်ကြပါတယ
်မလေးရှားရောက်ရင်ပညာဆုံးခန်းတိုင်တင်ပြီးဝင်ငွေလည်းကောက်ပဲအင်ကိုပြန်ထောက်ပတ်နိုင်မယ်လို့စခန်းတွင်းကလူပွဲစားတွေဆွဲတာနဲ့သူလိုက်သွားတာပါနောက်ဆုံးတော့တင်မောကဘင်္ဂလားဒေ့ရှ်ကိုပြန်ဆိုက်ခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့မြန်မာဘက်ကပြောထားပေမဲ့အခုချိန်ထိဌာနပြန်ရေးအကောင့်ထဲမပေါ်သေးပါဘူးစခန်းတွေအတွင်းမှာလည်းဒုက္ခသည်တွေပြည့်ကျက်နေပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးရှာဇုဒူဇာကအခုလိုရှင်းပြပါတယ်
။ဆေးစာဂိုရတီတေကဆေးမတ်ဒိုရန
်နံခန်နီကလူတွေညားလာပါတယ်။လူမကိုသမားတွေလည်းနေတိုင်းပဲလူရှာနေကြပါတယ်။စခန်းတွေအတွင်းကုလူတွာလာဖို့လမ်းကြောင်းမျိုးစုံတုံးပါတယ
်။လူမောင်ခိုတွေဟာလမ်းလဲကျွန့်တယ်လို့သူကပြောပါတယ်။ဒါပေမဲ့စခန်းတွေမှာတန်ဆူးကျိုးတွေကစစ်ဆေးရေးဂိတ်တွေချပြီးလူကုန်ကူးမဲ့သူတွေကိုတားဆီးဖို့ဆောင်ရွက်နေပါတယ်။ဒါပေမဲ့ဒုက္ခသည်တူဖြစ်တဲ့မိုဟာမက်ရာရှစ်ကတော့
ဆင်စီမာနီအာရဂွန်အာရာထိဂူရီရမနင်းဒီလ
ာတုံးမိန်မောင်သမားကပတ်စံပေးလိုက်ရင်အစ်စ်မခံရပါဘူးဒီလိုနီးနဲ့စစ်စေးရေးဂိတ်တွေကိုကျွန်တော်တို့ဖြတ်ပါတယ
်လူမောင်ခိုတွေကိုဟန်တားနိုင်ရေးဘင်္ဂလားဒေ့ရှ်လုံခြုံရေးအဖွဲ့တွေအနေနဲ့လည်းအခက်အခဲရှိပါတယ်ဒုက္ခသည်စခန်းတွင်းကရဲတပ်ဖွဲ့ရဲ့တပ်မှုဟာမာယာတူအစ္စလမ်ကရှင်းပြပါတယ
်အမတ်တွေရိုဟင်ဂျာကမ်ပိ
အခုဆိုရင်ပင်လယ်ရေကတူမိုရီစီကိုငါးဖန်းသေးတွေနဲ့လူတွေလိုက်ပို့နေတာပါဒီလေတွေကိုသွားဆင်ရင်လဲငါးဖန်းပိုက်တွေငါးဖန်းပစ္စည်းတွေပဲတွေ့ရပါတယ်အမှန်ကန်တကားတဲ့နဲ့လူပေါင်းကုကူးသူတွေရဲ့အကြောင်းမှခွဲခြားဖို့ကျွန်တော်တို့အတွက်သိခက်ပါတယ
်ရိုဟင်ဂျာဒူးစီရဲ့ဂိုင်းကောင်းဆောင်အတွက်အလုလုပေးခဲ့သူလို့ဆိုတဲ့အသက်25နှစ်အရွယ်မိုဟာမက်ကတော့လူရှာပေးတဲ့အတွက်တစ်လောက်ကိုဒေါ်လာ950လောက်ရတယ်လို့ AFP ကပြောပါတယ်။ဒါပေမဲ့လူကုန်ကူးမှုမှာပတ်သက်သူတူဖြစ်တဲ့အသက်34နှစ်အရွယ်မိုဟာမက်တဟားကတော့ငရေကန်းနဲ့တူတဲ့စခန်းကနေထွက်ခွာခြင်းသူတွေအတွေ့အကိုတယောက်အနေနဲ့ထွက်ပေါက်ကိုပြဖို့တာဝန်ရှိတယ်လို့ခံယူတဲ့အကြောင်းသူကပြောပါတယ်။လူတွေပြည့်ချက်နေတဲ့ငါးပန်းတင်မောနဲ့ပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားကိုရောက်ဖို့ကြိုးစားကြသူတွေထဲမှာမိသားစုတွေပြန်လည်စုံစည်းဖို့ရည်ရွယ်သူတွေပါတယ်လို့မလေးရှားမှာအခြေချပြီးသူတွေနဲ့လက်ထပ်ဖို့ရည်ရွယ်သွားရောက်သူတွေလည်းပါပါတယ်။ဒုက္ခသည်တူဖြစ်တဲ့အမေရာဟာအင်ဒိုနီးရှားနိုင်ငံအချင်းမှာတောင့်တင်နေပါတယ
်
။မလေးရှားကိုသွားရမယ်ဆိုတဲ့ကတိနဲ့ဒီခီးစင်မှာလိုက်ဖို့သူတို့ကခေါ်လာတာပါ။သူတို့ကသာကျမကိုမလေးရှားရောက်အောင်ပို့ပေးမယ်ဆိုရင်ကျမတို့လက်ထပ်ကြရမှာပါ။
ီးခဲ့တဲ့ဇွန်လတုန်းကအင်ဒိုနီးရှားနိုင်ငံအာချေးမှာရိုဟင်ဂျာဒုက္ခသည်တရားလောက်ပါလာတဲ့လေကို၅ပန်းသမားတွေကဲခဲ့တာလို့ပြောပေမဲ့အဖြစ်မှန်ကတော့လူကုန်ကူးကွန်ရဲနဲ့ပေါင်းပြီးတော့ကြံစီခဲ့တာလို့ရဲဌာနကပြောပါတယ်။ဒါနဲ့ပတ်သက်ပြီးဖမ်းခံထားရတဲ့သူ၅ဦးထဲမှာ၅ပန်းသမား၃ဦးလည်းပါပါတယ်။လေတစ်စင်းငှားပြီးဒုက္ခသည်တွေကိုသွားခေါ်ဖို့ငှားခဲ့တာမှာသူကလည်းငွေလိုနေလို့အလုပ်လက်ခံခဲ့တာလို့ကလေး၆ယောက်ရဲ့ဖခင်ဖိုင်ဇယ်ကပြောပြပါတယ်ရှင်။
ဒီရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ဆရာရှင်ကဒုစရနာစညာမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Snick ကိုမဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးရလာနိုင်တယ်လို့မြန်မာအရေးကိုရစနစ်ပေါင်းများစွာလေ့လာခဲ့သူအမေရိကန်ပါမခဂျွန်ဘက်စလီကပြောကြားလိုက်ပါတယ်။ပါမခဘက်စလီဟာ1950ပြည်လွန်နှစ်ကစပြီးမြန်မာနိုင်ငံအရေးကိုလေ့လာခဲ့တာ1983မှာဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့အာရှလေ့လာရေးကျွမ်းကျင်မှုအဖြစ်ဆောင်ရွက်ခဲ့ပြီးမြန်မာနိုင်ငံဆိုင်ရာစာအုပ်စာရန်းများစွာကိုလည်းပြုစုခဲ့ပါတယ်။နာဂိဆိုင်ကလုန်းအပြီးမြဝဂျွန်ဘောပါဝင်မြန်မာနိုင်ငံဒေသအနှံ့ပြားမှာစာကြည့်တိုင်းများပြန်လည်ထူထောင်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာအခုအချိန်ထိဒီစီမံကိန်းဟာဆက်လက်ရှိနေဆဲဖြစ်ပါတယ်။ပမခဘက်စလီကိုမြန်မာနိုင်ငံရဲ့ရှေ့လာလာတဲ့ပတ်သက်ပြီးကျွန်တော်မြင်မြင်ထားပါတယ်။ကျွန်တော်ကတော့ကြော်စံတာပါခင်ဗျာ။ဟုတ်ပါတယ်ခင်ဗျာ။မောဇုံမင်းနာရောမြန်မာနိုင်ငံမှာဒီမိုကရေစီသင်ကူးပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်တန်များပြားနေပါတယ်။ဒါကမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတချို့ရှိပါတယ်။တကယ်ပါလို့မှာလည်းဒီမိုကရေစီသင်ကူးပြောင်းသွားတဲ့နိုင်ငံတွေမှာအခက်အခဲတွေနဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြားနေရလို့များရှာကြည့်ယူဆမိပါလား
။ I think because Burma or Myanmar has such a powerful set of traditions among different ethnic
မြန်မာနိုင်ငံဟာအတိုင်းအတာမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမှန်းနိုင်တဲ့ကိစ္စလို့ထင်ပါတယ်ကျွန်တော်မြန်မာနိုင်ငံကိုပထမဦးဆုံးသွားရောက်ခဲ့တဲ့1950ပြည့်လွန်တုန်းကဥပဆွေတို့ဟာ9နှစ်တောင်မဟုတ်6နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နေခဲ့ကြတာပါဘဒူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တခုတည်းသောလူအဖွဲ့အစည်းတခုတည်းသောနိုင်ငံတခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လုပ်ခဲ့ကြတာပါကမ္ဘာတစ်လောမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲတိတ်အင်အားကြီးမားတဲ့ USSR ကိုဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့တည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲအလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးတင်းသွင်းတည်ထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တော့မအံ့ဩပါဘူးမြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလည်သဘောပေါက်ပြီးအသိမှတ်ပြုပေးဖို့ Federal ပြည်ထောင်စုတည်ထောင်ကြမှာလားပြည်ခြားနိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါတယ
်အခုမကြခင်မြန်မာပြည်သူတွေကမဲပေးကြတော့မှဖြစ်ပါတယ်ဒီရွေးကောက်ပွဲကရောဘယ်လိုများမျှော်လင့်နိုင်ပါသလဲဘာလိုများမျှော်လင့်နိုင်ပါလဲရှာကြီးကနာပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရက်ခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ဆက်ကြီးထင်ပါလား
It's a troublesome time and I put on my Burmese citizen's hat and it
ခင်ဗျာရှိနေပါလေအခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူးကျွန်တော်အသည့်မိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်အချိန်နှီးနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကဆောင်ကျဉ်နိုင်မှာမဟုတ်ပါဘူးဆိုတော့ တိုင်းပြည်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူး
။တချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာတော့များများဟာလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာမစင်လျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်ဆရာကြီးပဲလို့သဘောပါလေ
As I mentioned with the two examples that came to mind the Soviet Union the USSR and Yugoslavia
ပထမပြောခဲ့သလိုပါပဲဆိုဗီယက်ပြည်ထောင်စုယူဂိုစလာဗီးယားတို့မှာလည်းဖွဲ့စည်းပုံဥပဒေတွေတော့ရှိခဲ့ကြတာပါပဲအဲ့ဒီဖွဲ့စည်းပုံတွေလည်းကြာဆုံးပြပြခဲ့ပါတယ်အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံတွေဖြစ်ထွန်းလာခဲ့ပါတယ်မြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံဟာ single governing authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါဒါကြာဆုံးရေးကိုလုံးဝဥတည်နေပါတယ်တိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုနိုင်ပါဘူးတချိန်တည်းမှာပဲရိညာပြဿနာကြောင့်လေမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတစ်ရက်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီးယားပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချိန်များလောက်တော့ဆိုးရနေလို့လားဆရာကြီးခင်ဗျာ
It depends, of course, on the capacity of the military to maintain its single governing arm. But
ဖြစ်လာနိုင်စရာရှိပါတယ်။စစ်တပ်ကသူ့အင်အားတစ်ခုတည်းနဲ့ဘလောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်။ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်။ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကိုလည်းဦးတည်နိုင်ပါတယ်။နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်။ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
။ဟုတ်ကဲ့ဆက်ဆက်မိကျင်တာကတော့ဆရာကြီးကတက်မတော်အတောင်းကိုပြောတယ်စစ်တပ်အတောင်းကိုပြောတော့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စွန့်ဆောင်ချက်လူဆောင်ချက်တွေကိုဆရာကြီးဘယ်လိုအကျက်ဖြတ်လို့ပါလဲအခုချိန်ပြီး
Yes, it has been disappointing, I'm sure, for many within the NLD, and probably for...
ပြည်တွင်းကလူတွေအများအပြား NLD ပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှည်သီးခံတဲ့ခေါင်းဆောင်တစ်ယောက်လို့ထင်ပါတယ်။ဒါကြောင့်လဲတတိုင်းပြည်လုံးမပြိုမကွဲတပေါင်းတစ်စီးတည်းရှိနိုင်အောင်လို့အစွမ်းကုန်လိုက်လျှောပြီးညီနိုင်လက်ခံခဲ့တယ်လို့မြင်ပါတယ်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါတပြည်တော်စနစ် unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ
်ဖက်ဒရယ်ဆိုလို့အခုလက်ရှိဖွဲ့စည်းပုံကလည်းပဲဖက်ဒရယ်ပုံစံမျိုးတော့လုပ်ထားတာပဲ1948ဥပဒေကိုလည်းအဲ့လိုပဲပြောခဲ့တာရှိပါတယ်ပြည်နယ်ရေးဒေသနာအနှပိုင်းဖွဲ့စည်းတွေဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်းဖက်ဒရယ်ဖြစ်စေခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အဲ့လိုကမဖြစ်နိုင်ဘူးလားခင်ဗျာ
and I'm not sure there is any ideal federal system or other than a set of republics each of
ကျောက်ကြာအနာအတော်အသင့်ရှိတဲ့သမ္မတနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတာလွန်ကောင်းမွန်တဲ့ federal စနစ်ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရအမေရိကန်ပြည်ထောင်စုနမူနာကိုပြောပါရစေဥရောပတိုက်သားတွေအမေရိကမှာစတင်ပြောင်းရွှေ့အခြေချစဉ်တုန်းက political unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်ဌာနီတိုင်းရင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူးသူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုအမူတွေရှိနေခဲ့တာပါအခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ကျင်နေကြပါသေးတယ်ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါမြန်မာနိုင်ငံအတွက်လည်းဗမာလူမျိုးစုဟာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာကွဲပြေးမယ်လို့ပြောလင်းပါတယ်သူတို့မှအနာဂတ်ကိုစီ ဆန္ဒကိုယ်စီနဲ့ရှိနေပါတယ်လောလောဆယ်မှာတော့အားလုံးအတွက်ဝမ်းနည်းဝယ်ကောင်းတဲ့အခြေအနေရှိနေပါတယ
်ဒီလိုအခြေအနေမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာတစုံတရာရောမတွေ့မိဘူးလားခင်ဗျာဦးချင်းကတန်းကြီးကအရင်တက်ဆိုင်တော့ပုံမပွင့်လင်းလာပြီလို့ထင်ပါတယ
် There is something very positive that I find I had occasion to go around
စေကူအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြီးတိုက်တွေထူထောင်ရေးအတွက်သွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါ။ကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလာသင်ယူလူစိတ်တွေပြင်းပြနေကြခြင်းပါ။သူတို့ဟာအများသောအားဖြင့်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူး။တာမန်အယောင်းဝယ်လုပ်နေတဲ့ဂုဏ်သည်တွေပါ။သူတို့ဟာလူငယ်တွေအတွက်တင်ကြားရေးအထောက်အကူတွေစာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါတယ်။ကဘာနဲ့တပင်းကြီးဘ ഹു သူတတွေလိုချင်နေကြပါတယ်။ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြမှာတွေ့မြင်ခဲ့ရပါပါ
။ပြည်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအိန္ဒိယနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါအောင်ခင်ဗျာ။ဆရာကြီးပဲလို့မြင်ပါသေးတယ်။
I have some knowledge about Thailand and Bangladesh which are neighbors.And both those countries have done a very poor
job. Thai and Bangladesh တို့အနှံ့နိုင်ငံစလုံးဟာသူတို့နိုင်ငံတွင်ကတိုင်းသားလူမျိုးစုတွေကိုအတိမတ်ပြမှုတိတ်ကိုအားနေကြပါတယ်။ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်။အိန္ဒိယနဲ့တရုတ်တို့မှာတော့ပိုပြီးတော့တိုးတက်နေတာပေါ့လေ။မြန်မာနိုင်ငံကျတော့နိုင်ငံသား3-4သန်းဟာနေစားဖြတ်ကျော်ပြီးဘဝရည်တည်ရေးအတွက်အလုအကန်သွားလုပ်နေကြရပါတယ်။မြန်မာကောင်းဆောင်တွေအနေနဲ့အိန္ဒိယချင်းတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားသင့်ပါတယ်။အခုလက်ရှိအတိုင်းအတာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန့်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါတယ်။တစ်ခါတစ်ခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်။1948ကစပြီးမြန်မာကောင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူးအင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ
ကိုဗစ် -19 ရောဂါပိုကူးစက်ပြန့်နှံ့မှုဟာဘယ်လိုအကြောင်းနဲ့ကြောင့်ကမ္ဘာကယ်ရောဂါအဖြစ်ရောက်ရှိခဲ့ရလဲဆိုတာကိုပညာရှင်တွေကလေ့လာသုံးသပ်နေကြပါတယ်COVID-19 နဲ့အမျိုးအစားအုပ်စုတည်တဲ့ရောဂါပိုးတွေကူးစက်ပြန့်နှံ့ခဲ့စဉ်ကကမ္ဘာကယ်ရောဂါအဆင့်ကိုမရောက်ရှိခဲ့ပဲ COVID-19 ရောဂါပိုးကြောင့်မှကမ္ဘာကယ်ရောဂါအဖြစ်ကိုပြောင်းလဲရောက်ရှိခဲ့ရခြင်းဟာအကြောင်းအရင်းကကြက်ကြောင့်ဖြစ်နိုင်တယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒီ COVID-19 ဆိုတာကရောဂါရဲ့နာမည်ကိုခေါ်တာဖြစ်ပြီးတော့ COVID-19 ရောဂါကိုဖြစ်စေသော virus ကို SARS-CoV-2 virus ဆိုခေါ်ပါတယ်အဲ့တော့ SARS-CoV-2 ရဲ့ဒီနာမည်ကဘာလဲဆိုရင်Severe Acute Respiratory Syndrome Coronavirus 2ဒါဆိုလို့ရှိရင် Coronavirus 1ကဘာသူဘာလဲပေါ့နော် SARS-CoV-1 ပေါ့အဲ့တော့ SARS-CoV-1 နဲ့ COVID-2 ဒီအမျိုးအစားအုပ်စုတူပြီးမျိုးကွဲလေးတွေဖြစ်တာပေါ့နော်အဲ့တော့ဒီ SARS-CoV-1 ဖြစ်စေတဲ့ရောဂါကတော့ SARS ရောဂါလို့ခေါ်တယ်2003ခုနှစ်မှာတရုတ်ပြည်ကပဲစပြီးတော့ဖြစ်ပွားခဲ့တယ်ပေါ့နော်အဲ့တော့ SARS ရဲ့အရှိက Severe Acute Respiratory Syndrome မမလိုတော့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ရောဂါဆိုပြီးတော့ခေါ်ကြပါတယ်အဲ့တော့2003ခုနှစ်မှာတော့သူ့ရဲ့နီးစပ်ရနိုင်ငံ3-5နိုင်ငံကိုရောက်ပြီးတော့ကူးစက်မှုနှုန်းကရပ်သွားတယ်အဲ့တော့ကျွန်တော်ရဲ့တိုင်းပြည်နယ်ဆိုလို့ရှိရင်စင်ကာပူနိုင်ငံအထိကို SARS ရောဂါကဖြစ်ပွားတဲ့သူရှိခဲ့တယ်ပေါ့နော်ဗမာပြည်ကိုတော့ရောက်မလာခဲ့ဘူးဒါ2003ခုနှစ်ကအဲ့တော့ SARS-CoV-1 နှုန်းကတော့ဒီကမ္ဘာကပ်အတွင်းမဖြစ်ဘဲနဲ့ဒီနိုင်ငံ3-5နိုင်ငံနဲ့ပြန့်နှံ့မှုနှုန်းရော့ကျပြီးတော့အခု SARS-CoV-2 နော်မျိုးကွဲဖြစ်သွားတော့မှဘာဖြစ်လို့ဒီကမ္ဘာကပ်ရောဂါအတွင်းဖြစ်သွားရလဲဆိုတဲ့အချက်ကလေးတွေဆရာတင်နဲ့ဆရာရဲ့ယူဆလေးတွေတင်ပြသွားမှာဖြစ်ပါတယ်
ခန္ဓာကိုယ်ရဲကိုယောဂပိုးရောက်ရှိတဲ့အချိန်ခါနေစပြီးယောဂလက္ခဏာပြတဲ့အထိကြာကာလအချိန်ကြာရှည်ခြင်းဟာကိုဗစ် -19 ကိုကမ္ဘာကပ်ရောဂါအဖြစ်ရောက်ရှိသွားစေတဲ့အကြောင်းအရာတွေလည်းကတစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသုံးသပ်ပါတယ
်အခုဒီကိုဗစ် -19 ယောဂကတော့เนาะဒီယောဂပိုးရှိတဲ့သူနဲ့ထိတွေ့ပြီးတော့2ရက်ကနေ14ရက်အတွင်း ယောဂလက္ခဏာပေါ်နိုင်တယ်လို့ပြောပါတယ်ဆိုလိုတဲ့အိဗေကအချိန်ပိုကြာတယ်ပေါ့နော်ကြာတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီယောဂပိုရှိတဲ့သူတွေနဲ့ထိတွေ့တဲ့လူတွေကိုယောဂမပြန့်ပွားအောင်ထိန်းချုပ်တဲ့နေရာမှာစားယောဂတော့ဆိုရင်တစ်ပတ်ဆိုရင်လုံလောက်တော့လေကိုဗစ် -19 ဆိုရင်တော့လူတွေအားလုံးသိကြတယ်နော် quarantine or ကျူကို14ရက်ဝင်ရတယ်ဆိုတာဒီ incubation period လို့ခေါ်တဲ့ယောဂပိုရှိတဲ့သူနဲ့ထိတွေ့ပြီးတော့လက္ခဏာပြတဲ့ကာလကိုထိန်းသိမ်းစောင့်ကြည့်တာဖြစ်ပါတယ် quarantine
ယောဂအများစုဟာယောဂလက္ခဏာပြပြီးမှသူတစ်ပါးကိုကူးစက်နိုင်စွမ်းရှိပေမဲ့ COVID-19 ကတော့ယောဂလက္ခဏာမပြခင်ကတည်းကသူတစ်ပါးကိုကူးစက်ပြန့်နှံ့နိုင်စွမ်းရှိတာကြောင့်ဒီချက်ကလည်း COVID-19 ကိုကမ္ဘာကယောဂဖြစ်အောင်တုံ့အားဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်အဲ့တော့ဒီ COVID-19 မှာလက္ခဏာမပြခင်တဲ့တစ်ရက်ကနေ3ရက်အတွင်းမှာကသူများကိုကူးစက်နိုင်တဲ့အာတော့တွေ့နေတယ်เนาะအဲ့ဆိုလိုတာကစားယောဂတော့ဟာဖြားတဲ့လူကိုထိမ့်သိမ့်လိုက်တာနဲ့သူ့ဆရာတစ်ဆင့်ကူးစက်ဖို့ကိုအရန် short ချလို့ရသွားတော့လေပဲ COVID-19 မှာယောဂလက္ခဏာပေါ်တဲ့အချိန်မှာမပေါ်မီ2ရက်3ရက်အတွင်းမှာသူနဲ့ထိတွေ့ခဲ့တဲ့သူတွေကိုကိုကကူးစက်ပြီးသားဖြစ်နေတယ်တဲ့
COVID-19 ယောဂပိုးရဲ့ခန္ဓာကိုယ်ပြင်ပမှာအချိန်ကြာကြာအသက်ရှင်နိုင်တဲ့အစွမ်းရည်ကလည်း COVID-19 ကိုကမ္ဘာကယောဂအဖြစ်ရောက်ရှိစေတဲ့အကြောင်းအရာတွေကအချက်တစ်ချက်ဖြစ်တယ်လို့ဒေါက်တာဦးမောင်ကျန်တိုင်းကပြောပါတယ
် COVID-19 ပိုးရဲ့ဆရာတို့တက်တန်းကိုကြည့်တဲ့အခါမှာသူဒီဒီပလတ်စတစ်တို့စတီးရိုပါဆို3ရက်ကနေ5ရက်လောက်ထိတောင်းတက်တန်းကြာကြာနေနိုင်တယ်နောက်တကငွေစက်ကူတို့เนาะစက်ကူတို့အဝတ်အစားတို့ပါဆိုလို့ရှိရင်တစ်ရက်က3ရက်လောက်ထိတောင်းအသက်ရှင်နိုင်တယ်လို့တွေ့ရှိထားတာတွေရှိတယ
် COVID-19 ကူးစက်ခံထားရတဲ့လူနာကနှာခြေချောင်းဆွေးရာကနေတဆင့်ထွက်ပေါ်လာတဲ့အမှုန်အမွှားတွေကိုဓာတ်ရိုက်ထိတွေ့ရှူဆိုင်မိရာကနေကူးစက်ပြန့်နှံ့နိုင်တယ်လို့တွေ့ရှိထားရကနေနောက်ပိုင်းမှာလေဦးထဲမှာမျောပါနေတဲ့ပိုးမွှားတွေကိုရှူဆိုင်မိရာကနေလည်းကူးစက်ပြန့်နှံ့နိုင်တယ်လို့တွေ့ရှိလာတာကြောင့်ကူးစက်ပြန့်နှံ့နိုင်စွမ်းမြင်မာပြီးကမ္ဘာကယောဂအဖြစ်ရောက်ရှိအောင်တွန်းအားဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကသုံးသပ်ပြပါတယ်
ဒီ droplet infection ကပဲကူးတယ်ဒါကြောင့်မလို့3ပေ6ပေကြော်ရင်ကူးစက်မှုမရှိတော့ဘူးဆိုပြီးတော့ WHO ကစပြီးတော့ကြေညာတော့ဆရာတို့လေ့လာခဲ့ဘူးတယ်ဒါပေမဲ့အခုနောက်ပိုင်းမှာကူးစက်မှုတွေများသွားရခြင်းဒီတဲ့ဒီ droplet infection နဲ့တော့မလုံလောက်ပဲနဲ့သူဒီ aerosol or airborne တော့လေထုထဲမှာမျောပါပြီးတော့ရှူဆိုင်မိပြီးတော့ကူးစက်လို့ဒါလေဒီလောက်ကူးစက်မှုတော့များတာဆိုပြီးတော့ထပ်ပြီးတော့တွေ့ရှိလာတာမျိုးတွေရှိတယ
်2019ခုနှစ်အတွင်းမှာနိုင်ငံတကာနိုင်ငံနဲ့တနိုင်ခုလူဆက်ဆံသွားလာမှုတွေမြင်မာလာခြင်းကလည်း COVID-19 ကိုကမ္ဘာကယောဂအဖြစ်လင်းလင်းမြန်မြန်ရောက်ရှိစေတယ်လို့ယူဆတဲ့အကြောင်းဒေါက်တာဦးမောင်ကျွန်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဆရာတို့2003မှာပြီးသွားလာမှုကိုယ်တိုင်သိမသွားဖြစ်သေးတဲ့ချိန်မှာ2018-19မှာဆိုဆရာတို့တခြားပြည်ပနိုင်ငံ3-5နိုင်ငံကိုတစ်နှစ်အတွင်းမှာရောက်ရှိခဲ့ကြတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးခီးသွားလာမှုများခြင်းဒီလည်းပဲဒီရောဂါပိုးရှိတဲ့နိုင်ငံတတနိုင်ငံကနေဒီကမ္ဘာလုံးကိုပြန့်နှံ့သွားစေတဲ့အကြောင်းတရားတွေဖြစ်ပါတယ
် COVID-19 ကိုကမ္ဘာကယောဂအဖြစ်ပြောင်းလဲရောက်ရှိသွားစေတဲ့အကြောင်းချက်တွေကိုစူးစီးတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ View ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Barcelona.
ဥရောပ Champions League ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုဇွန်လနေ့ကဆွစ်ဇာလန်နိုင်ငံနီယွန်မြို့မှာမဲနိုင်ခဲ့ကြပါတယ်။နာမည်ကြီး Barcelona အသင်းကတော့ PSG နဲ့တွေ့မှာဖြစ်တဲ့အတွက် Messi နဲ့ Neymar တို့ပြန်တွေ့ကြမှာဖြစ်ပါတယ်
။ FC Bayern München
and now the
title champion Bayern Munich and Liga Lazio ne pema chubi England ga Chelsea ga ro Spain ga Atletico Madrid ne
the sixth time winners of time will be
Chelsea FC.
Atletico Madrid
ကျန်တဲ့ England အသင်းကတော့ German League ကိုသွားအောင်မှာဖြစ်ပြီးတော့ Manchester City က Borussia Mönchengladbach, Liverpool က RB Leipzig နဲ့ကစားအောင်မှာဖြစ်ပါတယ် Spain ကနာမည်ကြီး Real Madrid ကတော့ Italy က Atalanta နဲ့တွေ့မှာဖြစ်ပြီး Juventus က Porto, Sevilla က Dortmund နဲ့ကစားအောင်မှာဖြစ်ပါတယ်ပထမအကြိမ်ကတော့လာမယ့် February 16, 18, 23နဲ့24ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးဒုတိယအကြိမ်ကတော့ March 9ရက်10ရက်16ရက်နဲ့19ရက်နေ့တွေမှာကစားတော့မှာဖြစ်ပါတယ်ခင်ဗျာအထောက်20 FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့မနေ့ကမှချီးမြှင့်သွားမှာဖြစ်ပါတယ်အခုနှစ်အတွက် FIFA အကောင်းဆုံးဘောလုံးသမားစုအတွက်ကို Bayern Munich တိုက်စစ်မှု Robert Lewandowski Barcelona တိုက်စစ်မှု Messi နဲ့ Juventus တိုက်စစ်မှု Cristiano Ronaldo တို့ကိုတကာတင်သုံးဖြစ်ရွေးချယ်ထားပါတယ်။ဒီနေ့မှာရေပန်းစားဆုံးကတော့ Bayern တိုက်စစ်မှု Robert Lewandowski ဖြစ်ပါတယ်။ Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီက Bayern အသင်းကိုဖလားသုံးလို့ရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပြီးတော့ Bundesliga မှာရော Champions League မှာပါဂိုးအများဆုံးသွင်းခဲ့သူဖြစ်ပါတယ်။ ဇူရော2020အတွက်ဖီဖာအကောင်းဆုံးဘောလုံးသမားဆုဘယ်သူရမယ်ထင်ပါသလဲဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုစော်မျိုးစံကတော့
ဒီနေ့အတွက်ကကျွန်တော်ကဒီ Lewandowski ကိုပဲဟိုရရတယ်လို့ပဲမြင်ပါတယ်။ဘာကြောင့်လဲဆိုတော့ Bayern Munich ကိုလည်း Bayern Munich ကိုဖလား3လုံးပေါ့ဗျာ။ Bayern Munich တွေကိုဖလား3လုံးရအောင်ဒီကနေရာဆန်းဆောင်ပေးထားတဲ့ကစားသမားဆိုတော့ဘာပဲပြောပြောဟိုနှစ်ယောက်ကလည်းပြီးခဲ့တဲ့နှစ်ပေါ်လို့ရပြီးတော့ဒီလောက်ကြီးအောင်မြင်မှုတွေလည်းမရှိဘူးဆိုတော့ဒီနေ့အတွက်က Lewandowski ပဲရတယ်နဲ့လို့ကျွန်တော်ကလည်းအဲ့လိုပဲသုံးသပ်ပါတယ်။
ဒီနှစ်မှာနောက်ထပ်စိတ်ဝင်စားစရာတစ်ခုကတော့အကောင်းဆုံးနီးပြဘသူရမလဲဆိုတာပါ။ဒီနှစ်အတွက်ဘိုင်ယန်နီးပြဟန်စီဖလစ်၊လီဝနီးပြယာဂန်ကလော့ပ်နဲ့လီးစ်ယူနိုက်တက်နီးပြမာဆယ်လိုဘီယောဆာတို့ကိုဇလာတင်ရွေးချယ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုစော်မျိုးစံကတော့
အဲဒီမှာတော့ကျွန်တော်ကပြောရဲဆိုရင်ဘိုင်ယန်နီးပြစီဗစ်ဘူပဲ။ဒီနှစ်တစ်နှစ်တာအတွက်ပြီးခဲ့တဲ့နှစ်တစ်နှစ်တာအတွက်အကောင်းဆုံးနီးပြအဖြစ်ဒီချက်ကြီးပါပဲ။ဘာကြောင့်လဲဆိုတော့ဒီလောက်ကယောဂတူကြီးအောက်မှာသင်းသင်းကိုဖလား3လုံးပေါ့နော်။ဒီတွင်ကဖလား2လုံးနဲ့ချန်ပီယံလိဖလားရအောင်ဆက်ဆောင်ပြီးခဲ့တဲ့နီးပါတော့ဟိုသူ့ကိုပဲတကယ်တဲ့နှစ်တစ်နှစ်တာအကောင်းဆုံးနီးပါအဖြစ်ကျွန်တော်ကသတ်မှတ်ချင်ပါတယ
်။ဒီကောရေကဘာစင်သတ်မှတ်ချက်တွေကိုပြီးခဲ့တဲ့ဘက်ကထုတ်ပြန်လိုက်တာမှာတော့ဘယ်ဂျီယံအသင်းကကဘာအဆင့်အဖြစ်ဆက်ပြီးတော့ရှိနေပါတယ်။ဒါကြောင့်ဘယ်လ်ဂျီယံဟာကမ္ဘာအဆင့်တစ်ဖြစ်တဲ့3နှစ်ဆက်တိုက်ရပ်တည်နိုင်ခဲ့ပါတယ်။အဲ့နောက်တော့လက်ရှိကမ္ဘာချန်ပီယံပြင်သစ်ကအဆင့်နဲ့ဘရာဇီးလ်က3၊အင်္ဂလန်က4နဲ့ဒီတိုင်းဆက်ရှိနေပြီးတော့လက်ရှိယောဘာချန်ပီယံပေါ်တူဂီကအဆင့်5မှာရှိနေပါတယ်။အဲ့နောက်တော့စပိန်၊အာဂျင်တီးနား၊ဥရုဂွေး၊မက္ဆီကိုနဲ့အီတလီတို့အဆင့်လိုက်ရှိနေပြီးတော့ဂျာမနီကတော့အဆင့်13နဲ့နယ်သာလန်ကအဆင့်14မှာရှိနေပါတယ်။အာရှမှာတော့ဂျပန်ကအဆင့်28နဲ့ထိပ်ဆုံးမှာရှိနေပြီးရှေ့တောင်အာရှမှာတော့ဗီယက်နမ်က93ထိုင်းက131ဖိလစ်ပိုင်က124မြန်မာက138မလေးရှားက153မှာရှိနေပါတယ်ခင်ဗျာလေဦးသေးရဲ့နီးပြဟောင်ဂျာဟူလီဟာပြီးခဲ့တဲ့ဒီဇင်ဘာ14ရက်နေ့ကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီဟူလီခွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနဲ့ချီကွဲရတယ်လို့လီဝူးတင်းကကြေညာချက်ထုတ်ပြန်ထားပါတယ်ဟူလီဟာလီဝူးတင်းကို1998ကနေ2004အထိနီးပြလုပ်ခဲ့ပြီးတော့သူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့2001ဘောလုံးရာသီမှာယောဘာဘောလုံးအဖွဲ့ချုပ်ဖလားလို့ခေါ်တဲ့ Europa League အပါအဝင်လီဝူးတင်းကိုဖလား3လုံးရအောင်ဆွမ်းဆောင်ပေးခဲ့တာပါခင်ဗျာအဝါ82ကမ္ဘာဖလားမှာကမ္ဘာချန်ပီယံအီတလီအသင်းရဲ့ဂိုးသွင်းပြန်ပေါ်လိုရော့ဆီပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကခွင်လွန်သွားခဲ့ပါပြီ။ဒီဗန်ဒက်စ်နဲ့အီတလီတိုက်စစ်မှုရော့ဆီဟာနှစ်တော်ကြာနေမကောင်းဖြစ်နေခဲ့ပြီးတော့အသက်64နှစ်အရွယ်မှာခွင်လွန်သွားခဲ့တာပါ။ရော့ဆီဟာ1982ကမ္ဘာဖလားမှာနောက်ဂျာမနီနဲ့ဖိုင်နယ်ပွဲမှာတကူပါဝင်ကွာတာဖိုင်နယ်မှာနာမည်ကြီးဘရာဇီးလ်ကို3ဂိုးပိုလန်နဲ့ဆီဖိုင်နယ်မှာ2ဂိုးသွင်းပြီးစုစုပေါင်း6ဂိုးသွင်းပြီးတော့ပြိုင်ပွဲရဲ့ဂိုးအများဆုံးသွင်းတဲ့ရှိဖနက်စုရခဲ့သလိုအီတလီအသင်းကိုလည်းပိုဆွဲအောင်လုပ်ပေးခဲ့တာပါသူဟာယူဗန်တက်စ်အသင်းနဲ့တူစီရီဖလားအီတလီရှုံးထွက်ဖလားနဲ့ဥရောပဖလားတွေကိုရခဲ့ပြီး1982ခုနှစ်ကဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်နဲ့ဝေါ့ဆော့ကာမဂဇင်းကပထမဆုံးကြိမ်ချီးမြှင့်ခဲ့တဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုတွေကိုလည်းရရှိခဲ့ပါတယ်ခင်ဗျာဗြိတိန်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကထိုးသက်ခဲ့တဲ့ကမ္ဘာ heavyweight champion လူပွဲမှာတော့ဗြိတိန်က champion Anthony Joshua ကအနိုင်ရပြီးတော့ WBA, WBO နဲ့ IBF champion တရဖူတွေကိုကာကွယ်သွားခဲ့ပါတယ်။ champion Anthony Joshua နဲ့ Bulgaria နိုင်ငံကစိန်ခေါ်သူ Kubrat Pulev တို့ထိုးသက်ကြတာမှာ Joshua ကကိုကြီးအရောက်မှာအလဲထိုးပြီးအနိုင်ယူခဲ့တာပါ။ဒီပွဲအနိုင်ရလိုက်တဲ့အပေါ်မှာ Joshua ရဲ့ပွဲစီစဉ်သူ Eddie Hahn ကတော့
It was a composed performance. It was a brutal performance. It was exactly what he needed going into 2021.
ဒီဘွဲမှာတည်တည်ငြိမ်ငြိမ်နဲ့ထိုးသက်နိုင်ခဲ့တယ်လို့အကောင်းဆုံးထိုးသက်နိုင်ခဲ့တာပါ။သူလည်းမထိုးရတာဒီနေ့ရှိပြီဆိုတော့ဒီဘွဲကလည်း2020ခုနှစ်မှာတကယ်လိုအပ်နေတာဖြစ်ပါလေ။ရှေ့ပိုင်းကရှစ်ချီကိုလည်းကောင်းကောင်းထိုးနိုင်ခဲ့ပြီးတော့အလဲထိုးအနိုင်ယူနိုင်ခဲ့တာပါ
။ Joshua ဟာဒီဘွဲနိုင်လိုက်တဲ့အတွက်ကမ္ဘာလဝိတ်ချန်ပီယံဆုတွေအားလုံးစုစည်းနိုင်ဖို့လက်ရှိ WBC ကမ္ဘာလဝိတ်ကောင်စီရဲ့ချန်ပီယံ Tyson Fury နဲ့ထိုးသက်လာနိုင်ပွဲရှိပြီးတော့ဒီပွဲအများဆုံးဖြစ်လာဖို့အတွက်တန်းနိုင်သလောက်စွမ်းကုန်လုပ်သွားမယ်လို့ Eddie Hunt ကပြောလိုက်ပါတယ်
ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းမှတ်တည်ကြမှာပြန်ပြီးတော့ကြုံကြရမှာပ
ါ VOA America အသံရဲ့ပို့ထူနေညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဒီလို Christmas နဲ့နှစ်သစ်ကူရာသီအတိုင်းတင်ဆက်ပေးနေကြတခြင်းတစ်ပုတ်ထုတ်လွှင့်ပေးချင်ပါတယ်ဒီကနေ့ညမှာတော့ black hole သီဆိုထားတဲ့ဆောင်းလေအိမ်မဲဆိုတဲ့သချင်းကိုထုတ်လင့်ပေးလိုက်ပါတယ်ဒါဆင်ပါရှင်
ချင်းချုပ်ကိုပြောပြပါမယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူနဲ့အထက်လွှတ်တော်လူများစုခေါင်းဆောင်ရီပဘလီကန်အထက်လွှတ်တော်မတ်မစ်မက်ကွန်နယ်တို့အကြားကိစ္စရပ်အများအပြားမှာသဘောထားကွဲပြားပေမယ့်အထူးတကားလက်တွဲလှုပ်ဆောင်လို့ရတဲ့ကိစ္စတွေရှိတယ်ဆိုတာမစ္စတာမက်ကွန်နယ်နဲ့တယ်လီဖုန်းစကားပြောချိန်အတွင်းပြောခဲ့တယ်လို့အင်္ဂါနေ့ကပြောပါတယ်မစ္စတာမက်ကွန်နယ်ဟာဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲအနိုင်ရသူအဖြစ်အင်္ဂါနေ့ကမှအတိအမှတ်ပြုပြောဆိုခဲ့တာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရအဖွဲ့ရဲ့စွမ်းအင်ဝင်ကြီးအဖြစ်မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျန်နီဖာဂရန်ဟိုးမ်ကိုအမိတင်သွင်းမယ်လို့ခန့်မှန်းထားတဲ့အကြောင်းဒီကိစ္စဆုံးဖြတ်ချက်ချတာနဲ့နှိစက်တဲ့လူနှစ်ယောက်ကအင်္ဂါနေ့မှာပြောပါရတယ်။တရုတ်ပို့ဆောင်ရေးဝန်ကြီးနေရာကိုတော့မစ္စတာဘိုင်ဒန်ကသူ့ရဲ့ပြိုင်ဘက်ဟောင်းဖြစ်သူဖီးတ်ဘူတဂျက်ကိုအမိတင်သွင်းလိုက်တဲ့အကြောင်းအင်္ဂါနေ့သတင်းတွေကပြောကြပါရတယ်။အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာအရေးပေါ်အကူအညီနောက်တစ်ချိန်ထပ်ပြီးရေးကိစ္စလွှတ်တော်တွင်လာတော့ကြဆွေးနွေးနေရာကနေသဘောတူညီချက်တစ်ခုရတော့မယ်လာလာရှိလာတဲ့အကြောင်းပါတီနီယာစလုံးရဲ့ခေါင်းဆောင်တွေကအင်္ဂါနေ့နှောင်းပိုင်းမှာပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ချက်လက်တွေအရကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ဟာအင်္ဂါနေ့က82တန်းခွဲကျော်သွားပြီဖြစ်တယ်လို့သေဆုံးသူအရေအတွက်က 1.6 တန်းကျော်သွားပါပြီ။အင်္ဂါနေ့မှာရောဂါပိုးနောက်ထပ်ကူးစက်သူ9သိန်းနီးပါးနဲ့သေဆုံးသူက 8,000 ကျော်ထပ်တိုးခဲ့ပါတယ်။အမေရိကန်မှာကူးစက်သေဆုံးသူအများဆုံးဖြစ်ပြီးအိန္ဒိယကကူးစက်သူအရေအတွက်ဒုတိယအများဆုံးနဲ့သေဆုံးသူကတတိယအများဆုံးရှိပါတယ်။ဘရာဇီးလကကူးစက်သူအရေအတွက်မှာတတိယအများဆုံးဖြစ်ပေမဲ့သေဆုံးသူကတော့ဒုတိယအများဆုံးပါ အမေရိကန်ပြည်ထောင်စုကနေဒါနိုင်ငံတွေမှာကိုဗစ်ရောဂါကာကွယ်ဆေးစထိုးပေးနေပြီဖြစ်ပေမဲ့ကမ္ဘာလူဦးရေရဲ့၄ဘုံတဘုံနီးပါးဟာအနည်းဆုံး2022ခုနှစ်အထိကာကွယ်ဆေးရအောင်မှာမဟုတ်ဘူးဆိုတာလေ့လာချက်အစ်တစ်ခုမှာဖော်ပြထားပါတယ်။ဒါအပြင်ဝင်ငွေနှိမ့်နဲ့အလယ်လတ်ဝင်ငွေအဆင့်ရှိနိုင်ငံတွေအတွက်ကာကွယ်ဆေးအလုံးလုံးရဖို့လှုံ့ဆော်နေတဲ့မိဖက်အဖွဲ့တစ်ခုအနေနဲ့လိုအပ်တဲ့ကာကွယ်ဆေးပမာဏရဲ့အနည်းငယ်ကိုပဲရထားပါသေးတယ်ခင်ဗျာ။ဒီဇင်ဘာလ16ရက်ဗိုလ်ဒူးညဗီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီ OAC စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.